မြမအစိုးရတပ်အနေနဲ့ကိုကန့်အခိုင်မာစစ်စခန်းတစ်ခုကိုတကြံအတွင်းမှာပြင်းပြင်းထန်ထန်တိုက်ခိုက်ပြီးသိမ်းလိုက်တယ်လို့ဆိုချိန်မှာကိုကန့်နဲ့တအောင်တပ်ဖွဲ့ဘက်ကတော့ညှင်းဆို့ထားဆဲဖြစ်ပါတယ်။ဒါအပြင်ဝတ်ဒေသမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ရရေးနောက်ဆုံးဆုံးဖြတ်ချက်ချမဲ့တိုင်းရင်းသားထိတ်သည့်ဆွေးနွေးပွဲကိုတက်ဖို့မြမဘက်ကတားမြစ်ပေမဲ့ဒီအပြစ်မရသေးတဲ့အဖွဲ့နှစ်ဖွဲ့စလုံးကတက်ဖို့ရှိတယ်လို့ပြောခဲ့ပါတယ်။ဒီကြောင့်အပြစ်ဆုံးကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကိုကန့်တန့်ရရာ250ခန်းအခိုင်မှာခုခံခဲ့တဲ့ပါစင်ကျော်ရှေ့မြောက်ဘက်ပေ9100ကျော်မြင့်တဲ့တောင်ကုန်းမှတင်ငါရှစ်လေးကိုတကြံကာလအတွင်းစွန့်စားတက်ခိုက်ခဲ့မှုကြောင့်မနေ့နေ့လေတနအိမ်မှာသိမ်းယူနိုင်ခဲ့တယ်လို့မြမတက်မတော်ကကြေညာချက်ထုတ်ခဲ့ပါတယ်ဒီကြေညာချက်ထဲမှာပဲနေနေထအသာစီးရှိတဲ့ဒီတောင်ကုန်းကိုအပြည့်9ရက်နေ့တည်းကလက်နက်ကြီးနဲ့တန်ချက်ကာကာဖြစ်ကူမှုတွေနဲ့တိုက်ခဲ့ပြီးလှမ်းစထိုးမှု46ကြိမ်လုပ်ခဲ့ကစန်တအိုက်ရှန်ကုန်းမြစ်ဒေသကနောက်ထပ်တောင်ကုန်းတွေကိုလည်းသိမ်းနိုင်ခဲ့တယ်မြမအရာရှိတွေပါဝင်မြမဘက်က16ဦးကြာခဲ့ပြီး130ထင်အားရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ MNDAA လို့တကောက်ခေါ်တဲ့ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကတော့မလဆန်းမှာတိုက်ပွဲတွေပြင်းထန်လာတာမှန်ပေမဲ့တကြံတွင်းမှာတိုက်ပွဲတွေတရချင်းကြာလာခဲ့တယ်။မြမဆွေရကတင်းလိုက်တယ်လို့ပြောတဲ့မနေ့ကဆိုတိုက်ပွဲတော်ဖြစ်တာမကြားခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်။ကျွန်တော်ရှိတဲ့နေရတဲ့တင်းရရတော့မနေ့တော့ကတော့တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာ။ဒါပေမဲ့ဆွေဒီရကုန်းကိုကျွန်တော်ရှိပြောင်းရှိလုပ်ရင်လုပ်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့ဒါတော့စီးရကြတော့ကျွန်တော်သိမသိဘူးဗျတနေ့တော့ကတော့ဖြစ်ပါသေးတယ်ဒါပေမဲ့အရှေ့ကတော့ဟိုးရပိုင်းနဲ့ဆိုင်တော့နည်းနည်းယော့တယ်ပေါ့တော့ဟိုးရှေ့ရနေ့ကနေ73အထိကတော့ပြန်ထားပါတယ်14ရနည်းနည်းလေးယော့တယ်မနေ့တော့ကတော့တိုက်ပွဲမရှိပါဘူ
းဒါအပြင်ကိုကန့်တက်ဖွဲ့တွေနဲ့အတူမြန်မာတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ TNLA ခေါ်တအန်းအမျိုးသားလူမျိုးရေးတက်မတော်ထိပ်ပိုင်းတာဝန်ရှိသူမိုင်ဖုံးကျော်ကလည်းအခုလိုစခန်းကြီးတစ်ခုကိုတင်ပိုက်တာတော့မရှိသေးဘူးတောင်ကုန်းငယ်တချို့ကိုတင်ခဲ့တာတော့ရှိတယ်လို့ထုတ်ပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါတော့မတင်ရသေးပါဘူးဟုတ်ကဲ့အဲ့တောင်ကုန်းအတေးမွားလေးရောဖြစ်ကောင်းဖြစ်နိုင်ပါလေအဲ့မှာတောင်ကုန်းနေအများကြီးပဲတကယ်စခန်းကြီးတော့မတင်မိသေးပါဘူးဟုတ်ကဲ့ကျွန်တော်တို့အကုန်လုံးခုခံနေသေးပါပဲ
အဲ့ဒီတော့ UNFC လို့တော့ခေါ်တဲ့တိုင်းရင်းသားမဟာမိတ်အဖွဲ့အနေနဲ့မကြာခင်တနိုင်ငံလုံးအဖြစ်ခက်ရရေးလက်မှတ်ထိုးနိုင်ဖို့ကိုကန့်ဒေတာပါဝင်ဆက်ပြင်းထန်နေတဲ့တိုက်ပွဲတွေရပ်ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တာကြောင့်လည်းတကြံအားလည်းရတဲ့ကြောင့်ဦးထွန်းမြတ်လင်းပြောသလိုတိုက်ပွဲတွေရော့ကျလာတာပါလားလို့မေးရမှာတော့
တိုက်ဆန်လို့တော့မသိဘူးတော့ဒါပေမဲ့နည်းနည်းတော့ဟိုကဘယ်နည်းတော့အချိန်တော့ရော့သွားပါပြီ
ဒါအပြင်နောက်လာမေလတရနေ့ကျရင်ဝါဒေတာမှာလုံးမဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးညီလာခံကိုဒီကိုကန့်နဲ့တန်းတပ်ဖွဲ့တွေမတက်စေဖို့မြန်မာအစိုးရဘက်ကဖိအားပေးနေတာတွေရှိပေမဲ့သူတို့နှစ်ဖွဲ့လုံးဖိတ်စာရထားပြီးဒီညီလာခံတက်ဖို့ပြင်နေတယ်လို့ဆိုပါတယ် MNDA ခေါ်ကိုကန့်တဲလူလူတီများတဲ့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်ပြောခွင့်ရဦးထွန်းမြလင်းကသူတို့ဖိတ်စာမရခင်ကတည်းကအခုလိုမြန်မာဘက်ကမတက်စေချင်တာတရားမဝင်ကြားခဲ့ရတယ်လို့ဆိုပါတယ
်ကျွန်တော်ကြားလာတာဖိတ်စာမပေးခင်ကတည်းကသူတို့ကနေပြီးတော့မှဒီဝါကိုပြောတာရှိတယ်လို့တော့ကျွန်တော်ကြားပါတယ်အဓိကတော့ကျွန်တော်ဖွဲ့ပါဗျာသူတို့တော့မပါသေးချင်ဘူးဆိုတဲ့ပုံစံမျိုးပေါ့
ဒါပေမဲ့ဒီညီလာခံကိုတက်ဖို့ရှိလားလို့မေးရမှာတော့ဦးထွန်းမြတ်လင်းကပဲ
ဟုတ်ရှိပါတယ်ကျွန်တော်တက်ဖို့ရှိပါတယ်ကျွန်တော်အစည်းအဝေးဆိုင်ပြီးတော့သွားမဲ့သူကိုကျွန်တော်တက်မှတ်မယ်ပြီးရင်ကျွန်တော်ပါရီဆွေးနွေးမယ်လဲဆိုတော့အဲ့မှာကျွန်တော်အဖြေရပါမယ်ခဲ့
အလားတူတန်းတက်ဖွဲ့ရဲ့နိုင်ငံရေးဥဆောင်ပါတီဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကအထွေမှုမိုင်ဖုံးကျော်ကလည်းသူတို့လဲဖိတ်စာရတာပြီးမြန်မာဘက်ကတားတဲ့ကြားကဒီညီလာခံကိုတက်မှာပါလို့ထုတ်ပြောခဲ့ပါတယ
်ဦးအမင်းတို့ဘာလို့ပြောတာတော့ကျွန်တော်တို့သိတယ်သူတို့ကလည်းသူတို့တော့ကျွန်တော်တို့ဖိတ်တဲ့အချိန်တော့ပြောပြပါတယ်သူအစိုးရကတော့ဦးသိန်းစောကတော့အဲ့လိုပြောတယ်အဲဒါပေမဲ့သူတို့ကတော့ဒါသူတို့နေမှာလုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့လိုတယ်တက်ဖို့တင်တယ်ဆိုလို့သူတို့ဖိတ်တာပါဆိုပြီးကျွန်တော်တို့အဲ့လိုဖိတ်ပါတယ
်အဲ့တော့တနင်္ဂနွေပြည့်ခတ်ရက်ဖို့နောက်ဆုံးကချင်တပ်ဖွဲ့ KIO ပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပြင်ဆင်နေချိန်မှာဖြစ်လာတဲ့ဒီတိုင်းရင်းသားညီလာခံကနေတိုက်ပွဲတွေမရက်နိုင်သေးတဲ့ကိုကန့်အဖွဲ့အနေနဲ့ဘာတွေမျှော်လင့်ထားပါလဲလို့မေးရမှာတော့ဦးထွန်းမြလင်းက
နိုင်ငံလုံးအပြစ်ခတ်ရက်စီးအတွက်အထောက်အကူပြုနေတော့ကောင်းတာပေါ့ကချင်ပြည်နယ်ကအဓိကစစ်ပြည်နယ်ရဲ့ဒီကနေအပြစ်ခတ်ရက်ဆွဲသွားရင်တော့ကောင်းတာပေါ့ဗျ
တကယ်တော့မြန်မာအပြစ်ခတ်ရေးဆေးရေးမှာအဓိကအစိုးရဘက်ကညှိနှိုင်းဆွေးနွေးနေသူတမရယုံဝင်ကြီးဦးအောင်မင်းအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရေးဆေးရေးစာချုပ်မကြာခင်လက်မှတ်ထိုးနိုင်တော့မယ်လို့ဂျပန်နဲ့ဆွေးနွေးနေချိန်မှာမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲတွေပြင်းထန်စွာဆင်နွှဲနေပြီးစီးအောင်မြင်မှုတွေရနေပြီလို့ထုတ်ပြန်နေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ